ဒီမိုကရေစီအသင်ကူးပြောင်းပြီးအရက်သားအစိုးရတက်လာပေမဲ့လည်းမြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေအထူးသဖြင့်လူနည်းစုလူမျိုးအခွင့်အရေးတွေနဲ့ပတ်သက်လို့စိုးရင်စရာတွေရှိနေသေးတယ်လို့နိုင်ငံတကာကဝေဖန်ခဲ့ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နိုင်ငံအလိုက်လူခွင့်ရေးအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲ UPR လုပ်ငန်းစဉ်မှာမြန်မာနိုင်ငံရဲ့လူခွင့်ရေးနဲ့ပတ်သက်လို့ဒီကနေ့သုံးသပ်ဆွေးနွေးခဲ့ကြတာဖြစ်ပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေကိုလည်းတွေ့ရပါတယ်။မြန်မာနိုင်ငံဘက်ကတော့ရှင့်နေကျုပ်ဦးထွန်းထွန်းဦးဦးဆောင်တဲ့အဖွဲ့ကနေပြည်တော်ကနေတဆင့်အွန်လိုင်းကနေဆွေးနွေးခဲ့ရမှာတော့မြန်မာဝန်ကြီးဌာနတော်တော်များများကသက်ဆိုင်ရာဌာနအလိုက်လူခွေဦးစားပေးဆောင်ရွက်ချက်တွေကိုရှင်းလင်းခဲ့ကြပါတယ်။အဲဒီနောက်မှာတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအသီးသီးကပြန်လည်ဆွေးနွေးရမှာမြန်မာနိုင်ငံရဲ့လူခွေတိုးတက်ကောင်းမွန်အောင်ကြိုးပမ်းမှုကိုအတိအမှတ်ပြုပေမဲ့စိုးရင်စရာအခြေအနေကိုလည်းထောက်ပြခဲ့ကြပါတယ်။တိုက်ပွဲတွေရှိနေတဲ့ချင်းကချင်းရခိုင်နဲ့ရှမ်းပြည်နယ်ကအရက်သားတွေရင်ဆိုင်နေရတဲ့အခြေအနေပေါ်ဆိုရင်လည်းလို့ဗြိတိသျှကိုယ်စားလှယ်ကပြောခဲ့ပါတယ်
We remain concerned by limited progress regarding conflict in Chin, Kachin, Rakhine and Shan states.
ချင်းကချင်းရခိုင်နဲ့ရှမ်းပြည်နယ်ကပြည်ပခါတွေအတွင်းမှာအရက်သားတွေထိခိုက်ခံစားခဲ့ရမှုတွေအတွက်ဆိုရင်ပါတယ်လို့ UK ကိုယ်စားလှယ်ကပြောခဲ့တာပါဒါ့အပြင်လူခွေချိုးဖောက်မှုမှာတာဝန်ရှိတဲ့သူတွေကိုအရေးယူပေးဖို့ပြည်ပခနယ်မြေတွေကိုလူသားချင်းစာနာကူညီမှုတွေအပြည့်အဝပေးနိုင်မှုလိုအပ်ချက်တွေကိုလည်းထောက်ပြပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲကာလအတွင်းပြည်ပခဒေသကရိုဟင်ညာတွေဖယ်ခြင်းခံရတဲ့အခြေအနေပေါ်မှာစိုးရင်ချက်ကိုလည်းပြောခဲ့ပါတယ်။အမေရိကန်ကိုယ်စားလှယ်ဘက်ကလည်းရိုဟင်ညာလူနည်းစုခွင့်ရေးတွေကိုကန့်သတ်ထားတဲ့ဥပဒေတွေကိုပယ်ဖျက်ဖို့နဲ့ပြီးခဲ့တဲ့လူခွေချိုးဖောက်မှုတွေမှာပါခဲ့တဲ့လုံခြုံရေးတာဝန်ရှိတဲ့သူတွေကိုအရေးယူဖို့လိုအပ်ချက်တွေကိုထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေကိုပြန်လည်သုံးသပ်ပြင်ဆင်ဖို့တိုက်တွန်းကြတာတွေလည်းရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်းလူကုန်ကူးမှုတားဆီးရေးကိုထိထိရောက်ရောက်ဆောင်ရွက်ဖို့နိုင်ငံတော်တော်များများကတိုက်တွန်းကြတာလည်းတွေ့ရပါတယ်။မြန်မာတာဝန်ရှိတဲ့သူတွေဘက်ကတော့တိုင်းရင်းဒေသတွေကအခြေအနေတွေနဲ့ရိုဟင်ညာအရေးနဲ့ပတ်သက်လို့ဆောင်ရွက်ချက်တွေကိုပြန်လည်တုံ့ပြန်ဖြေရှင်းတာတွေ့ရပါတယ်။လူခွေချိုးဖောက်မှုတွေပေါ်အချက်အလက်ခိုင်ခိုင်မာမာနဲ့တိုင်ကြားလာရင်တုံ့ပြန်ကင်တွယ်ခဲ့တယ်လို့လုံခြုံရေးတာဝန်ရှိတဲ့သူတွေအပြစ်ကျူးလွန်မှုတွေပေါ်မှာလည်းခုံရုံးဖွဲ့အရေးယူတာတွေရှိခဲ့ပါတယ်လို့ပြောပါတယ်။ရိုဟင်ညာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရဘက်ကလက်ခံသုံးနှုန်းတာမရှိပါဘူးရှင်။